အရင်အစိုးရဖွဲ့ချမှတ်ခဲ့တဲ့လုံးဝတစ်ဖက်တည်းကျနေတဲ့ချူဘာဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းခြင်းနဲ့လို့ပြောကြရင်အရင်သမားဘရက်အိုဘားမားရဲ့တမန်ငယ်ဆက်ဆံရေးပြန်ပြီးစခဲ့တဲ့အထက်ကတချို့အပိုင်းတွေကိုအမေရိကန်သမားဒေါ်နယ်ထရမ့်ကစတင်ပြီးတော့ဖြစ်သိမ်းနေပြီဖြစ်ပါတယ်။အဲဒီထက်မှချီးမီးသွားမှုဆိုင်ရာတင်းကျပ်တဲ့ကန့်သက်ချက်တွေချထားတာနဲ့ကျူဘာစစ်တပ်နဲ့ထောင်လိုင်းအဖွဲ့တွေနဲ့ဆက်နွယ်မှုရှိနေသူတွေနဲ့ငွေကြေးဆိုင်ရာဆက်သွယ်မှုတွေကိုတားမြစ်ထားပြီးပါဝင်ပါတယ်။ကျူဘာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာထက်ဝက်ကျော်ဟာကျူဘာစစ်တပ်ပိုင်ကုမ္ပဏီကြီးဖြစ်တဲ့ GUESA ကထိန်းချုပ်နေတယ်လို့ခန့်မှန်းကြတာပါ။သမရဟာမိုင်အမီကကျူဘာအမေရိကန်အများစုနေထိုင်ရာ Little Havana ရပ်ကွက်မှာမိန့်ခွန်းပြောကြားခဲ့ပြီးသူ့ဘေးမှာတော့ဒုသမရ Mike Pence နဲ့ Florida အထက်လွှတ်တော်မှ Marco Rubio အပြင်ကျူဘာနယ်ပွားတခြားနိုင်ငံရေးခေါင်းဆောင်တွေပါရှိနေတာဖြစ်ပါတယ်။သမရကသူဟာပြီးခဲ့တဲ့ November ရွေးကောက်ပွဲမှာသူ့နိုင်ငံအောင်မဲပေးခဲ့ကြတဲ့ကျူဘာနယ်ပွားအမေရိကန်တွေကိုသူ့မဲဆယ်ခွဲတုန်းကဂရုပေးထားခဲ့တဲ့အတိုင်းလှုပ်ဆောင်တာပါလို့ပြောပါတယ်။အမေရိကန်နိုင်ငံကကျူဘာပြည်သူတွေကိုဖိနှိပ်တဲ့အတွေ့အကြုံအလိုမရှိကြောင်းနဲ့ဒါရီမကြခင်ကာလမှာပဲအဆုံးသတ်တော်မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်။ချီးသွားလာခွင့်ပိတ်ပင်ဖို့အတွက်အားဖြင့်လှုပ်ဆောင်မှာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာတားမြစ်မှုတွေလည်းချမှတ်မှာဖြစ်ကြောင်းနဲ့ကျူဘာပြည်သူတွေရင်းနှီးနှုတ်နှံမှုသူတို့စီကိုတရိပ်ရအောင်ထိုင်နိုင်ငံမှာလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့အိုဘားမားလက်ထက်ကပြောင်းလဲခဲ့တဲ့အများအပြားကိုတော့ဒီတိုင်းနဲ့ဆက်ပြီးထားရှိမှာဖြစ်ကြောင်းသမ္မတအင်ဂျူအရာရှိတွေကပြောကြားခဲ့ပါတယ်။